ဒီကနေ့ရဆိုလို့ရှိရင်အမေရိကန်ပြည်ထောင်စုမှာကျေးဇူးတော်နေ့ဖြစ်ပါတယ်။နိုဝင်ဘာလဆုတ်တာဘက်မှာကြာရောက်တဲ့ကြာတာပရိနေကိုကျေးဇူးတော်နေ့အဖြစ်သတ်မှတ်ထားတာပါ။အစဉ်လာရအိမ်ပြည်တော်မှာသမ္မတကကျက်စင်ကိုဘေးမဲ့ပေးလို့ရှိပါတယ်။အမေရိကန်ပြည်ထောင်စုမှာရောက်နေကြတဲ့မြန်မာပြည်ပွားတွေကရောကျေးဇူးတော်နေ့ကိုဘလို့ဆင်နွှဲကြတယ်ဆိုတော့လည်းပတ်သက်ပြီးတော့ဒေါ်လာလာတန်းဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
။ On behalf of the entire Trump family, I want to wish all Americans a very, very happy Thanksgiving.
ထရမ့်မိသားစုကိုသာအမေရိကန်နိုင်ငံသားအားလုံးကိုသိက္ခူပျော်ရွှင်တဲ့ကျေးဇူးတော်နေ့ဖြစ်ပါစေလို့ကျွန်တော်ဆုတောင်းပေးပါရယ်။ဒီနေ့မှာအမေရိကန်နိုင်ငံသားတွေအနေနဲ့ကိုယ့်ဘဝမှာခံစားရတဲ့ကောင်းကြီးတွေအတွက်ကျေးဇူးတင်လာပါရယ်
။ဒီမှာထရမ့်ကအမေရိကန်နိုင်ငံသားတွေကိုပျော်ရွှင်တဲ့ကျေးဇူးတော်နေ့ဖြစ်ပါစေလို့ခုလိုဆုတောင်းပေးခဲ့တာဖြစ်ပါရယ်။သမ္မတဂရောမီလီနီယံနဲ့အိမ်ဘူရောရိုးစ်ဂါဒင်မှာအင်္ဂါနေ့ကကျင်းပခဲ့တဲ့အစီအလာရကျက်စင်တကောင်ကိုပြီးမဲ့လွတ်တဲ့နေ့မှာခုလိုသမ္မတကဆူတောင်းပေးခဲ့တာဖြစ်ပါတယ်။သမ္မတကတောင်တကိုတပ်ပြည်နယ်က Peace and Carrots လို့အမည်ပေးထားတဲ့ကျက်စင်နှစ်ကောင်နဲ့တကောင်ကိုပြီးမဲ့ပေးဖို့အင်ဘူရောဝက်ဘ်ဆိုက်ကနေမဲပေးဆုံးဖြတ်ခဲ့တာဖြစ်တယ်လို့ခုလိုပြောပါတယ
်။ In this grand tradition I am pleased to announce that today's lucky bird
ဒီခန်းနာလာတဲ့ရိုးရာအစီအလာပွဲကျင်းပရမှာဒီနေ့အတွက်ကံကောင်းတဲ့ကျက်စင်ကတော့ Peace ဖြစ်ပါတယ်။သူကိုဘေးမဲ့ပေးဖို့အင်ဘူရောဝက်ဘ်ဆိုက်မှာထောက်ခံခဲ့ကြသူတွေရဲ့မဲနဲ့တရားမျှတစွာဆုံးဖြတ်ခဲ့တာ
ပါ။ Peace တကောင်ကိုပဲမဲပေးဖို့ဆုံးဖြတ်ခဲ့ပြီးမြေသမရကနှစ်ကောင်စလုံးကိုဘေးမဲ့ပေးဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ကျူးစလိုနေ့ညစာစားပွဲတွေမှာချက်စားလေးရှိတဲ့ကျက်စင်တွေကိုအခုလိုဘေးမဲ့ပေးတဲ့အစင်လာဟာသမရအီဘရာဟမ်လင်ကွန်းလက်ထက်ကထိုစဉ်သမရရဲ့တားဖြစ်သူကကျက်စင်ကိုတနာခဲ့ပြီးဘေးမဲ့ပေးဖို့ဆုံးဖြတ်ရာကဆင်းသက်လာတယ်လို့ဆိုပါတယ်။နောက်ပိုင်းသမ္မတတွေကိုကျူးစရော်နေ့မှာကျက်စင်ကိုလက်ဆောင်ဖြစ်ပေးခဲ့ကြရမှာ1989ခုနှစ်မှာတော့သမ္မတ George H.W. Bush လက်ထက်မှာတရိတ်ဆိုင်အရေးလှုပ်ရှားသူတွေရဲ့တောင်းဆိုချက်ရဘေးမဲ့လွတ်ပေးတဲ့အစဉ်လာဆင်းသက်လာတယ်လို့ဆိုပါတယ်။လက်ရှိဘေးမဲ့ပေးခံရတဲ့ Peace and Carrots ကျက်စင်နှကောင်ဟာ Virginia ပြည်နယ် Blacksburg ရှိ Virginia Tech တက္ကသိုလ်ခြံဝင်းမှာသူတို့တသက်ပေးမဲ့နေထိုင်ခွင့်ရရှိကြမှာဖြစ်ပါတယ်။ဒါပေမဲ့ကျေးဇူးတော်နေ့မှာတော့အမေရိကန်နိုင်ငံသားတွေညစာချက်စားကြတဲ့ကျက်စင်အကောင်ပေါင်းကတော့44သန်းလောက်ရှိမယ်လို့ခန့်မှန်းကြပါတယ်။ကျေးဇူးတော်နေ့ဟာအမေရိကန်နိုင်ငံသားတွေခီးအသွားဆုံးနေ့လည်းဖြစ်သလိုမိသားစုတွေဆွေမျိုးတွေပြန်လည်စုံစည်းကြတဲ့နေ့လည်းဖြစ်ပါတယ်။ရှေးဥရောပကခြေချကြသူတွေဟာဆောင်းဥပောက်ကောက်ရိပ်သိမ်းခြင်းအောင်မြင်မှုတွေကိုလိုနီအခြေချသူတွေနဲ့တိုင်းရင်းအမေရိကန်Indian တွေကြား1820ခုနှစ်ကကောင်းကြီးမင်္ဂလာမျှဝေမှုကိုဆင်နွှဲတဲ့ပွဲတော်ကနေဒီ Thanksgiving အစီအလာဆင်းသက်လာတယ်လို့ဆိုပါတယ်1863ခုနှစ်မှာတော့သမ္မတ Abraham Lincoln ကဒီပွဲတော်ရက်ကိုတရားဝင်အားလိုက်ရဲ့အဖြစ်သတ်မှတ်ပေးခဲ့တာပါအမေရိကန်ပြည်ထောင်စုမှာမြန်မာနိုင်ငံကလာရောက်ပြောင်းရွှေ့အခြေချကြတဲ့ဒုက္ခသည်ပေါင်း2000ကျော်ရှိရမှာဒေါက်တာ Nodin ကတော့ Indiana ပြည်နယ်မှာခြေချပြီးအမေရိကန်မြန်မာလူမှုရေးအသင်းဥက္ကဋ္ဌဖြစ်ပါတယ်။သူကအမေရိကန်ပြည်ထောင်စုကိုလာရောက်ခြေချခွင့်ရတဲ့အတွက်အခုလိုကျေးဇူးတော်နေ့မှာအထူးအောက်မေ့သတိရမိတယ်လို့ပြောပါတယ်
။အများကြီးကျေးဇူးတရားပါတယ်။ကျွန်တော်ခရီးရန်တစ်ယောက်အနေနဲ့ဖျားသခင်ရဲ့ဂုဏ်တော်ကိုလည်းချီးမွမ်းပါတယ်။ကျွန်တော်အဖေနဲ့အကိုကျွန်တော်ဖေကတော့69ရွေးကောက်ခံ NLD အမတ်ပေါ့လေ။ကလေးမျိုးတော်ကိုစလေ။တောင်ဆန်းစုကြည်ပါတီရနေဖြစ်ပါတယ်။96ခုနှစ်မှာသမရောအနာမဆွဲတဲ့အချိန်အဖေနဲ့အကိုနဲ့တခြား NLD တွေကိုဖမ်းတဲ့အခါမှာကျွန်တော်နဲ့ကျွန်တော်ညီအစ်အိန္ဒိယကိုထွက်ပြေးချင်းချင်းနဲ့တောင်တန်းလေကျော်ပြီးထွက်ပြေးရတာဖြစ်ပါတယ်။အိန္ဒိယမှာနယူးဒေလီမှာဒုက္ခတွေဖြစ်ခံယူပြီး9နှစ်လောက်နေခဲ့တယ်။2004ကျတော့ကျွန်တော်အမေရိကကိုပညာတော်သင်အမေရိကဆိုးရပညာတော်သင်ဒီထောက်ပံ့ဒီကတော့ scholarship ရတဲ့အတွက်ရောက်လာတယ်။ရောက်လာတဲ့အခါမှာကျွန်တော်ဖရာသခင်ရဲ့ဒုံကျေးဇူးတော်ပေါ့နော်။အများကြီးခံစားရတယ်။ကြည့်ရင်အမေရိကန်ပြည်ထောင်စုမှာရောက်တဲ့အခါမှာလုံလုံချုံချုံအေးချမ်းချမ်းနဲ့နေနိုင်တဲ့အခွင့်အရေးဒီရလာတယ်။ပညာသင်ယူခွင့်လည်းရတယ်ပေါ့နော်။အဲဒီအတွက်ကျွန်တော်အနေနဲ့အမေရိကကိုရောက်ပြီးတဲ့အခါမှာပုဂ္ဂိုလ်ရေးအရဖရာသခင်ကိုချီးမွမ်းဖို့အများကြီးကျွန်တော်မှာဒီကောင်းချီးမင်္ဂလာပဲခံစားရပါတယ်ဒီ Thanksgiving ရဲ့အသက်သာလာလို့လည်းကျွန်တော်လေ့လာကြတော့ကျွန်တော်တော်တော်လေးကိုသဘောကျနှစ်ချိုက်တယ်ဒါကြောင့် ဒါဟက်တိုင်းမှာဆက်မကွက်ကျွန်တော်မိသားစုနဲ့ပေါ့နော်ဖခင်စီကိုပြည်သူတင်တဲ့အနေနဲ့ကျွန်တော်တို့တန့်ပြီးပြီးဒီနာနဲ့ဆုတောင်းပွဲတွေအများရန်လုပ်ပါတယ
်ကျေးဇူးတော်နေ့မှာအမေရိကန်နိုင်ငံသားအများစုဟာမိသားစုတွေစုံစည်းတဲ့ညစာစားပွဲတွေကျင်းပကြသလိုနောက်နေ့မှလည်း Black Friday လို့ခေါ်တဲ့တောက်ကြံနေ့အထူးလျှော့ဈေးနဲ့ရောင်းချတဲ့ဈေးဆိုင်တွေမှာလည်းသွားရောက်ဈေးဝယ်လို့ရှိကြပါတယ်ရှင်